ဒီကနေ့နားဆင်ရမှာကတော့ဘဝပုံရိပ်ကဏ္ဍဖြစ်ပါတယ
်ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်ဒီနေ့ပြောပြချင်တဲ့အကြောင်းအရာလေးကတော့ကဘာပေါ်မှာထင်ရှားကျော်ကြားတဲ့ပုံကိုယ်တွေရဲ့နောက်ဆုံးစကားများပဲဖြစ်ပါတယ်ဒီကနေ့လူတွေမသေးခင်အသက်မထွက်ခင်မှာသူတို့ရဲ့နှုတ်ကနောက်ဆုံးပြောဆိုချက်မှားကြားချက်များကိုကြုံတောင့်ကြုံခဲဆိုသလိုမကြာခဏကြားတွေ့ဘူးကြမှာပါအဲ့ဒီလိုတေဂန်နီဆဲဆဲမျောနေတဲ့အချိန်မျိုးမှာတခုပါဇက်ကတောင်အမှန်တည်းပြောထွက်လာတတ်ပါတယ်လူတယောက်ဟာသူ့ရဲ့နောက်ဆုံးအချိန်ရောက်ခန်းနီးလေလေတသက်လုံးသူဖုံးကွယ်ထားသမျှတွေကိုအမှန်အတိုင်းထုတ်ဖော်ပြီးခွင့်လွှတ်ကြဖို့တောင်းပန်ရေရွတ်ဖူးတာကျွန်တော်တို့မကြာခဏဆိုသလိုကြားရပါတယ်အဲ့ဒီအချိန်ကြာမှသူတို့ဟာသူတို့စိတ်အထင်နဲ့အသက်ရှင်ခဲ့တာတွေအားလုံးသူတို့မှန်တယ်ထင်တဲ့အရာအားလုံးတခါတည်းကုံဆုံးပြောက်ွယ်ကုန်တော့တယ်။တမာကျန်းစာထဲမှာစည်းစိမ်ဥစ္စာတွေပဲကုံယုံရှာဖွေနေတဲ့တထေးကြီးကိုဖျားသခင်ကဘလို့မိမ့်မှာတတိပေးခဲ့တယ်လဲဆိုတော့အချင်းလူမိုက်ယနေ့ညပင်တင်ဤဝိညာဉ်ကိုရုတ်သိမ်းရအချိန်ရောက်လိမ့်မည်။သို့ဖြစ်၍တင်သည်ပြင်ဆင်တူထားသောဥစ္စာကိုအဘယ်သူပိုင်မီနည်းဆိုပြီးတတိပေးခဲ့ပါတယ်။ဒါကြောင့်တေဂန်နီဒီလောကမှာထွက်ခွာခဲ့နေကြမှမျက်လုံးပြူမျက်စံပြူနဲ့ကြောင်ကဒန်းလျှောက်အောင်မဲ့အစားမတေခင်ကလေးကကြိုတင်ပြင်ဆင်နိုင်အောင်လို့ကဘာပေါ်မှာထင်ရှားကြော်ကြားခဲ့တဲ့ပုံကိုအချို့ရဲ့တေဂန်နီပြောဆိုခဲ့တဲ့စကားတွေကိုလေ့လာဆင်ခြင်သုံးသပ်ကြပါစို့။ဘော်တဲယာဘော်တဲယာဆိုတာပြင်သစ်တိုင်းပြည်မှာအတွေးခေါ်ပညာရှိကြီးဖြစ်ပါတယ်။ဖျားသခင်မရှိဘူးဆိုပြီးသူ့အသက်တာတလျှောက်လုံးပြင်းပြင်းထန်ထန်ပြည့်ရည်ပြုပြောင်းလောင်ခဲ့ပါတယ်။သူတေဂန်နီမှာအပြစ်မှခွင့်လွှတ်ခြင်းကိုရှာရင်းကျွန်ုပ်ကိုခွင့်လွှတ်ပါ။ကျွန်ုပ်ကိုဘသူခွင့်လွှတ်ပါမလဲဆိုပြီးတညလုံးငေသံပါအောင်အော်ဟစ်ရင်းတေဆုံးသွားခဲ့ပါတယ်။သူ့ကိုတညလုံးစောင့်ကြည့်ခဲ့ရတဲ့တာဝန်ကျသူနာပြုဆရာမကဥရောပမှာရှိတဲ့ငွေတွေအလုံးကျမကိုပုံပေးမယ်ဆိုရင်တောင်မှဖျားသခင်ကိုမသိတဲ့သူတယောက်ရဲ့နောက်ဆုံးတေဂန်ဒီအခုလိုဖြစ်ရမျိုးကိုမမြင်တွေ့ခြင်းတဲ့အတွက်အဲ့ဒီငွေကိုကျမမယူခြင်းပါဘူးလို့ထုတ်ဖော်ဝန်ခံခဲ့ပါတယ်။သောတာရှင်မိတ်ဆွေများခင်ဗျာဘော်တဲရဟာအပြစ်မှခွင့်လွှတ်ခြင်းကိုတေဂန်ဒီလိုက်ရှာရင်းအော်ဟစ်ရင်းတည်ဆုံသွားခဲ့ပါတယ်။ဒါပေမဲ့မိတ်ဆွေအနေနဲ့အပြစ်မှခွင့်လွှတ်နိုင်သူတပါးတည်းသာဖြစ်တဲ့သခင်ယေရှုထံအခုပင်တိုးဝင်ချင့်ကပ်ပြီးအပြစ်မှခွင့်လွှတ်ခြင်းကိုခံယူနိုင်ပါတယ်။ David Home သူကတော့အမြဲတမ်းကိုယ့်ကိုယ်ကိုချီးမွမ်းပြောဆိုနေတတ်တဲ့ဖယံမဲ့ဝါဒီတူဖြစ်ပါတယ်။သူတေဂန်နီမှာကျွန်တော်တော့ငရေထဲမှာအပြင်းထန်ဝေဒနာခံရပါပြီဆိုပြီးကြောက်ခမန်းလေးလေးအော်ဟစ်ရေရွရင်းအသက်ထွက်သွားခဲ့ပါတယ်။ David Home ကစံစာထဲမှာဖော်ပြထားတဲ့မရဏနိုင်ငံကတထေးကြီးလိုအော်ဟစ်ခဲ့တာပါပဲ။မိတ်ဆွေသင်ယေရှုဖခင်ကိုစိတ်လုံးထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်အဲ့ဒီလိုအော်စရာမလိုပါဘူး။ဘာကြောင့်လဲဆိုတော့ဖခင်သခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရရှိခြင်းကဖခင်သခင်သည်မိမိ၌တပါးတည်သောသားတော်ကိုစွန့်တော်မူသည့်တည်းအောင်လောကီသားတို့ကိုချစ်တော်မူ၏လို့ဖော်ပြထားတယ်။ Heinrich Heine ဒီလူကတော့အသက်တာတစ်လျှောက်လုံးပွင့်ပွင့်လင်းလင်းပဲဖခင်သခင်ကိုကဲ့ရဲ့လွန်ကျူပြောဆိုခဲ့ပေမဲ့နောင်တရခဲ့ပါတယ်။ဂျေစုတရားကိုတွေ့သိခဲ့တဲ့အဖြစ်သားတယောက်ဖြစ်ပါတယ်။သူမတေခင်ဘလို့စာရေးခဲ့တယ်လဲဆိုတော့ကျွန်တော်ရဲ့ကောင်းမှုကုသိုလ်နဲ့အကျင့်တွေအားလုံးဟာသခင်ယေရှုခရစ်ဒီဟုသောထာဝရကြောင့်မြတ်အားဖြင့်ကွဲကြွေလွင့်ဆင်သွားခဲ့ပါပြီ။အတိတ်ပင်မဲ့ပြောခဲ့တဲ့စကားအတိတ်ပင်မဲ့ရှင်ခဲ့တဲ့အသက်တာဖျားကိုပင်ပြည့်ရည်ပြုမိတဲ့ဝိညာဉ်ဆိုဒါတွေအားလုံးကျွန်တော်စီကထွက်သွားပါပြီခရစ်တော်ယေရှုအားဖြင့်ရခဲ့တဲ့ဒီအရာတွေအတွက်ကျွန်တော်ဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်နောက်ပြီးသူဒူးထောက်ပြီးတော့ကျွန်တော်ရဲ့အချင်းဤသောအကျင့်စရိုက်များကိုခွင့်လွှတ်ပါဖျားသခင်လို့ရေးသားခဲ့ပါတယ်နပိုလီယံပြင်သစ်ပြည်ကစစ်ဗိုလ်ချုပ်ကြီးနပိုလီယံဗိုနာပတ်ဆိုရင်လူတိုင်းသိကြပါတယ်သူတေဂန်နီအထိနောက်ဆုံးကြည့်ရှုကုသပေးခဲ့ရတဲ့တမားတော်ကြီးကအင်ပါယာကြီးကိုတီထောင်ခဲ့တဲ့စစ်ဗိုလ်ချုပ်မင်းအေဂရစ်ဟာလည်းပဲနောက်ဆုံးတော့အထီးကျန်တကူတဲ့၆တွေ့တဲ့ဘဝကိုရောက်ခဲ့တာပါပဲတေချင်းနဲ့နပိုလီယံဟာကြောက်မက်ဖွယ်ရာစစ်ခင်းခဲ့ပါသေးတယ်ဒါပေမဲ့တေချင်းကပဲသူ့ကိုအနိုင်ယူလို့အဆုံးတတ်ခဲ့ပါပြီလို့ရေးသားခဲ့ပူပါတယ် Cecil Borgia အလွန်ကြော်ကြားလာတဲ့နိုင်ငံရေးသမားကြီးတစ်ယောက်ဖြစ်တဲ့ Cecil Borgia ဟာနောက်ဆုံးသူမသေးခင်မှာအခုလိုစာရေးပေးသွားခဲ့ပါတယ်။အရာရာတိုင်းအတွက်ကျွန်တော်ဟာပြင်ဆင်ခဲ့ပါတယ်။မတွေ့ကြုံဘူးသေးတဲ့အရာဒီအတွက်တောင်ကျွန်တော်အသက်တာမှာကြိုတင်ပြင်ဆင်ခဲ့ဘူးပါတယ်။ဒါပေမဲ့တည်ခြင်းကိုဘလို့ရင်ဆိုင်ရမယ်ဆိုတာကိုတော့ကျွန်တော်ကြိုတင်မပြင်ဆင်ခဲ့မိဘူး။အခုတော့ကြိုတင်ပြင်ဆင်မှုမရှိဘဲနဲ့တည်ရတော့မှာကိုကျွန်တော်တိတ်ကြောက်ရွံ့ထိတ်လန့်နေရပြီလို့ရေးသားခဲ့ပါတယ်။ Hobbes ပြည်တရှလူမျိုးထင်ပေါ်ကျော်ကြားလာတဲ့အတွေးခေါ်ပညာရှိကြီးဖြစ်ပါတယ်။သူတည်ဆုံးတဲ့အခါကျွန်တော်ဟာမတ်တက်ရက်နေရင်ကြောက်မွက်ဖွယ်ရာထာဝရအမောင်တူကြီးတဲစီကိုတဖြည်းဖြည်းနဲ့ရွေ့သွားနေပါပြီလို့ဆိုခဲ့ပါတယ်။ Sir Thomas Scott ယခင်ဗြိတိရှဇက်အဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်တဲ့ Sir Thomas Scott ကတော့သူတည်ကန်နီးမှာကျွန်တော်အခုတည်ရမယ့်အချိန်လေးမှာတောင်ဖျားဆိုတာမရှိဘူး။ငရဲဆိုတာလည်းမရှိဘူးလို့စဉ်းစားနေပါတယ်။ဒါပေမဲ့ကျွန်တော်အခုချက်ချင်းခံစားသိနေရပါပြီ။ဖျားသခင်ရောငရဲဆိုတာပါတကယ်ရှိတယ်။ကျွန်တော်ကတော့ထာဝရပျက်စီးခြင်းကိုရောက်ဖို့ဦးတည်နေပါပြီ။ဖြောင့်မတ်တဲ့အနန္တတကုရှင်ရဲ့တရားစီရင်မှုကိုခံရတော့မယ်လို့ရေရွတ်ပြောဆိုရင်သေဆုံးသွားခဲ့ပါတယ်။ဂိုသေထင်ရှားလာတဲ့ဂျာမန်ကဗျာဆရာနဲ့အထွေးကော်ပညာရှင်ကြီးတူဖြစ်ပါတယ်။သူတေဂန်နီဂရင်ပေါ်ကနေအလင်းရောင်ရအောင်လုပ်ပေးကြပါလို့အော်နေခဲ့ရရှာတယ်။သူ့ဘေးနားကလူတွေကခန်းစည်းတွေကိုဆွဲဖယ်ပေးပြီးအလင်းရောင်ဝင်အောင်လုပ်ပေးပေမဲ့လေသူကတော့တိတ်မှောင်တယ်တိတ်မှောင်တယ်အလင်းရောင်အောင်လုပ်ပေးပါလို့တဆာဆာအော်ဟစ်ရင်ဒိတ်ဆုံးသွားခဲ့ပါတယ်။တမာကျန်းစာထဲမှာမိတ်ဆွေအတွက်လိုအပ်နေတဲ့အလင်းနဲ့ပတ်သက်ပြီးဘလို့ဖော်ပြထားတယ်လဲဆိုတော့ယေရှုကငါသည်ဤလောကဤအလင်းဖြစ်၏။ငါနောက်သို့လိုက်တော်သူသည်မောင်မိုက်နိုင်မသွားမလားအသက်ဤအလင်းကိုရလိမ့်မည်ဟုမိန့်တော်မူ၏လို့ဖော်ပြထားပါတယ်။ဂျာရုစလောစကီဂျာရုစလောစကီဟာအပိပိဆိုင်ရာဘုရားသခင်သေဆုံးပြီဆိုတဲ့လှုပ်ရှားမှုကြီးရဲ့ခေါင်းဆောင်ဖြစ်ပါတယ်။သူတေဂန်နီဆဲဆဲမှာကျွန်တော်ရဲ့စာအုပ်တွေအားလုံးကိုကျေးဇူးပြုပြီးမီးရှို့ပစ်လိုက်ကြပါတော့။အင်မတန်တန်ရှင်းဖြူစင်တဲ့ဘုရားသခင်ကိုကျွန်တော်တွေ့နေရပြီ။သူဟာကျွန်တော်ကိုဟိုးအရင်ကတည်းကစောင့်နေခဲ့ပါတယ်လို့ပြောဆိုခဲ့ပါတယ်။ဖီတီဘာနန်သူတေကန်နီမှာဒီကနေ့ငွေရပြေစာပေါင်းဘလောက်ရခဲ့တယ်လဲပြောစမ်းဆိုပြီးတဖွားဖွားအော်ရင်တည်ဆုံးသွားခဲ့ပါတယ်။ကာလ်မက်ခ်သူကတော့ဖျံမဲ့ဝါဒီသမားကြီးဖြစ်တယ်။မတ်လ14ရက်1883ခုနှစ်မှာတည်ဆုံးသွားခဲ့ပါတယ်။သူတေကန်နီဆဲဆဲအိမ်ဆောင်လုပ်တဲ့သူကမာစရာရှိတာနောက်ဆုံးမာကျင်တာရှိရင်ပြောပါကျွန်တော်စာရေးမှတ်ထားပါမယ်လို့ဆိုတော့ကာလ်မက်ခ်ဟာတေဂန်နီမှာတောင်ဒေါသထွက်ပြီးဖတ်သွားဖတ်သွားကြနောက်ဆုံးစကားဆိုတာစကားရေးလေအောင်မပြောနိုင်တဲ့အယူတွေအတွက်သာဖြစ်တယ်ဆိုပြီးအော်ငေါ့ရင်အသက်ထွက်သွားပါတယ်လီနင်မျက်စိနဲ့မြင်ရတဲ့ရုပ်ဝတ္ထုပစ္စည်းများသာလျှင်အမှန်တရားဖြစ်တယ်လို့ခံယူထားတဲ့ကွန်မြူနီဝါဒီသမားများရဲ့ဖခင်ကြီးလီနင်ဟာတည်ဆုံးခံနေကြတော့ကျွန်တော်အပြစ်များကိုခွင့်လွှတ်ကြပါကျွန်တော်အဖြစ်တွေကိုခွင့်လွှတ်ပါလို့ကလထိုင်စပွဲတွေကိုလိုက်ပြောရင်းအော်ဟစ်တည်ဆုံးသွားခဲ့ပါတယ်။ဂျွန်ဝက်စလီမက်သဒစ်ဂိုင်းတီထောင်တဲ့ဂျွန်ဝက်စလီကတေဂန်နီမှာအားလုံးသောအရာတွေတဲကအကောင်းဆုံးကတော့ဖျားသခင်ဟာကျွန်ုပ်တို့နဲ့အတူရှိတော်မူ၏ဆိုတဲ့အရာပဲလို့ပြောရင်းခရစ်တော်၌အိပ်ပျော်ခဲ့ပါတယ်။ဒါကြောင့်ပညာရှိကြီးတစ်ပါးကသာဝရဖျားရှိတော်၌မိမိတန်ရှင်းသူတို့၏တည်ခြင်းအရာသည်တန်ဖိုးကြီးလာ၏လို့ဆိုခဲ့တာဖြစ်ပါတယ်။ယေရှုကလည်းမိတ်ဆွေရဲ့အသက်တာကိုဘလို့အာမခံချက်ပေးထားတယ်လဲဆိုရင်ငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်တေလွန်တော်လဲရှင်လိမ့်မည်လို့အာမခံချက်ပေးထားပါတယ်။နောက်တစ်ယောက်ကတော့ယေရှုခရစ်တော်ပဲဖြစ်တယ်။ယေရှုခရစ်တော်ကတော့အပြစ်သားတွေအတွက်လဝါးကတိုင်ပေါ်မှာနှင်းဆဲခံရပြီးနောက်ဆုံးအသက်တော်ဆုံးခံနည်းမှာအမှုပြီးပြီလို့ပြောခဲ့ပါတယ်။သခင်ယေရှုဖခင်ဟာတဲ့ရဲ့အပြစ်အလုံးအတွက်တင့်ကိုစားလဝါကတိုင်မှာအသေးခံခဲ့တယ်။သုံးရက်မြောက်တဲ့နေ့မှာတည်ခြင်းမှာရှင်ပြန်ထမြောက်ခဲ့တယ်။သခင်ယေရှုကိုယုံကြည်လက်ခံတဲ့သူဟာသူ့ရဲ့အပြစ်အလုံးအတွက်သခင်ယေရှုကအသေးခံပြီးဖြစ်တဲ့အတွက်အပြစ်စီရင်ခြင်းအမှုဟာပြီးဆုံးသွားပြီဖြစ်တယ်။သခင်ယေရှုကိုသင်ယုံကြည်လက်ခံမယ်ဆိုရင်တမလွန်အတွက်ကြောက်စရာအားငယ်စရာစိုးရိမ်စရာမလိုတော့ပါဘူး။ ဒါကြောင့်ယေရှုကအမှုပြီးပြီဆိုပြီးမွတ်ဆိုခဲ့တာပါ။တောတရှိမိတ်ဆွေများခင်ဗျာ။ဒီနေ့ပြောဆိုခဲ့တဲ့နောက်ဆုံးစကားလေးတွေကိုပြန်ပြီးဆင်ခြင်ကြည့်ပါ။မိတ်ဆွေအနေနဲ့အရာရာတိုင်းအတွက်ကြိုတင်ပြင်ဆင်ပေမဲ့တမလွန်အတွက်မပြင်ဆင်မိရင်တော့ဝမ်းနည်းရလိမ့်မယ်။ဒါကြောင့်ယေရှုဖခင်ကမိတ်ဆွေကိုကမ်းလှမ်းကြိုးနေပါတယ်။ဖျားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ကြက်စည်းခြင်းတို့မရောက်ထာဝရအသက်ကိုရစေခြင်းကဖျားသခင်သည်မိမိ၌တပါးတည်းသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လို့တမန်ကျမ်းစာကဖော်ပြထားပါတယ်။ဒါကြောင့်ယေရှုဖျားကိုကျွန်ုပ်လိုအပ်ပါတယ်ဆိုပြီးညှိဆန်းကြည့်ပါဆုတောင်းကြည့်ပါဖျားသခင်ကမိတ်ဆွေအနားမှာရှိနေပါတယ်။ယေရှုဖျားကမိတ်ဆွေကိုချစ်တယ်ချစ်သောတောတရှင်များကိုယ်စိတ်ဝိညာဉ်ရှင်လန်းချမ်းမြေပါစေ
။တင်တီလာသူဟာဘယ်သူလဲလေ။မင်းတို့အရက်ကချင်းနေ။ကိုမနဲ့သိမှုတွေသူဟာကိုယ်တိုင်ပြီးနေ။ကိုယ်တိုင်ကြည့်အလောက်အကွဲကဖြစ်နေ။ဒီနေ့နာမအစင်